ကဘာလက်ခရီးသည်တွေချမ်းမှာကြော်ကြားတဲ့ရခိုင်ပြည်နယ်မြောက်ဦးမြို့မှာအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့ကြားတိုက်ပွဲတွေဖြစ်နေတာမှာတိုက်ပွဲတွေကြားပိတ်မိနေတဲ့ကဘာလက်ခရီးသည်တချို့ရှိသေးပါတယ်။ရှေဟောင်းကိုသောင်းစီရီပထိုးတွေကိုသွားပြီးတော့လေ့လာနေတဲ့အချိန်မှာပြစ်ခတ်မှုတွေကြားကြုံရတဲ့ဗြိတိန်ခရီးသွားဧည့်သည်တယောက်ကသူရင်ဆိုင်တွေ့ကြုံနေရတဲ့အခြေအနေဗီဒီယိုကို Twitter လူမှုကွန်ရက်ပေါ်မှာတင်ခဲ့ပါတယ်။သူပြောပြချက်တွေကိုအခြေခံပြီးတော့မတ်စုမြတ်မွန်ကဆက်လက်ပြီးပြောပြပေးပါမယ်ရှင်။
ရခိုင်ပြည်နယ်မြောက်ဦးမြို့မှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်ရှေးဟောင်းသမိုင်းဝင်ဖျားပထိုးတွေထိခိုက်ပျက်စီးမဲ့ပြီးစိုးရိမ်စရာဖြစ်နေတယ်လို့အဲ့ဒီဘက်ရောက်နေကြတဲ့ကဘာလှည့်ခီးသွားတချို့လည်းပြစ်ခတ်မှုတွေကြားမှာပိတ်မိခဲ့ကြပါတယ်။မတ်လ18ရက်တနင်္ဂနွေနေ့ကရှေးဟောင်း9000စီရီပထိုးတွေစီသွားလေ့လာရင်းနဲ့ပြစ်ခတ်မှုတွေကြုံခဲ့ရတဲ့ဗြိတိန်ခီးသွားဧည့်သည်ခရစ်စတော့ဖ်ဂက်ဒီကသူတွေ့ကြုံခဲ့ရတာတွေကို Twitter လူမှုကွန်ရက်ပေါ်မှာဗီဒီယိုတင်ခဲ့ပါတယ်။ခရစ်စတော့ဖ်နဲ့သူနဲ့ဆေးဆက်ထားသူဂျန်တို့ဖျားပထိုးတွေရှိတဲ့ဂူရဲရောက်နေစဉ်မှာအပြင်မှာကြားနေရတဲ့တနတ်တန်တွေကိုအစကဆေးရည်လေးကျစ်နေတာလို့ထင်ခဲ့ပေမဲ့နောက်မှတိုက်ပွဲဖြစ်နေတယ်ဆိုတာသဘောပေါက်ပြီးတော့စိုးရိမ်ခဲ့ကြတာကိုသူ့ရဲ့ပြောတဲ့တွေမှာကြားရနိုင်ပါတယ
် There's an awful lot of gunfire and big explosion noises outside. We just saw a load of soldiers at the top of this temple that we were going to go on. I thought they were statues but then
ဒီမှာတနတ်တန်တွေပောက်ကွဲတန်တွေအများကြီးကြားနေရပါတယ်။ကျွန်တော်တို့သွားမလို့လုံနေတဲ့ဒီစည်ဒီပထိုးကုန်းပေါ်မှာစစ်သားတွေအများကြီးကိုတွေ့နေရပါတယ်။သူတို့လှူရှားမှုကိုမတွေ့ခင်ကရုပ်တုတွေလို့ထင်တာပါ။တောင်ကုန်းပေါ်မှာအယောက်20လောက်ရှိပါတယ်။အားလုံးရိုင်ဖယ်တနတ်တွေကင်ထားပါတယ်။ကျွန်တော်တို့ကစပေးတွေနဲ့လာတာဆိုတော့ကြည်လို့အောင်ပြေးနိုင်မှာမဟုတ်ပါဘူး။တကယ်လို့ဒီဗီဒီယိုကနောက်ဆုံးတင်တဲ့ဗီဒီယိုဖြစ်မယ်ဆိုရင်တခုခုပြောခဲ့ဖို့ကြိုပြီးတော့စဉ်းစားခဲ့တင်တာပါဗျာ။
ဖျားဝင်းထဲမှာရှိနေတဲ့ဒေသခံတယောက်ကိုစိုက်ကယ်နဲ့လာခေါ်သွားတဲ့အဲ့ဒီသူရဲ့တငယ်ချင်းကသူတို့ကိုလည်းပြန်သွားကြဖို့တတိပေးတော့မှတိုက်ပွဲတွေတကယ်ဖြစ်နေတယ်ဆိုတာပိုသေးချသွားတယ်လို့ခရစ်စတော့ဖ်ဂက်ဒီက AFP သတင်းဌာနကိုပြောကြားခဲ့ပါတယ်။လူမှုကွန်ရက်ပေါ်တင်ခဲ့တဲ့ဗီဒီယိုထဲမှာလည်းဖျားကူတွေကအပြင်ထွက်လာတဲ့အခါသူမြင်တွေ့ရတာတွေကိုပြောပြရိုက်ပြထားပါသေးတယ
်။ So the security officer and the people in that little hut on the left that were selling stuff have since packed up all their stuff and legged it.Since this gunfire started. So Jen and I were going to do the same.
တနတ်တန်တွေစကြားတွေကအဲ့ဒီတဲလီတဲမှာအရင်ကရှိတဲ့လုံခြုံရေးနဲ့ပစ္စည်းလေးတွေရောင်းနေတဲ့သူတွေအားလုံးထွက်ပြေးသွားကြပါပြီ။ကျွန်တော်နဲ့ Jen လည်းသွားမှဖြစ်တော့မယ်ထင်တယ်။မြန်မာနိုင်ငံထဲမှာပြိပခါတွေဖြစ်နေတယ်ဆိုတာနည်းနည်းတော့သိပါတယ်။ဒါပေမဲ့ဟုတ်မဟုတ်သိအောင်လို့အခုချိန်မှာမဆက်ဆူတာအကောင်းဆုံးဖြစ်ပါလိမ့်မယ်။တောင်ကုန်းထိပ်မှာစစ်သားတွေရှိသေးလားကြည့်လိုက်အောင်မယ်။အလဲကတောင်ကုန်းထိပ်မှာ rifle တနတ်တွေနဲ့စစ်သားတွေရှိနေကြသေးတယ်။အောက်ဖက်မှာလဲတွေ့နေရတယ်။တနတ်တန်တွေနီးလာပြီတဲ့။သွားမှဖြစ်တော့မယ
်။သူနဲ့ဂျန်တို့ဟိုတယ်ရှိတဲ့အပြန်လမ်းမှာလဲစစ်တိုက်ဖို့အဆင်သင့်အနေထားရှိနေကြတဲ့စစ်သားတွေကိုအပြက်စီးတွေကြားမှမြင်ခဲ့ရတယ်လို့ဗြိတိန်ခီးသွားဧည့်သည်ခရစ်စတော့ဖ်ဂက်ဒီကပြောပါရယ်။မြောက်ဦးမြို့ထဲမှာအစိုးရတပ်တွေနဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့ကြားတနင်္ဂနွေနေ့ကတိုက်ပွဲတွေအတွင်း AFP သတင်းဌာနကဆက်သွယ်တဲ့ဟိုတယ်တစ်ခုလဲခြေရီထိမှန်ခဲ့တယ်လို့သတင်းထဲမှာဖော်ပြထားပါရယ်။15ရာစုလောက်ထဲကရခိုင်ပြည်တွေတည်ထားခဲ့တဲ့ရှေးဟောင်းဇေဒီပထိုးအမြောက်အများမြောက်ဦးမြို့မှာရှိပါရယ်။ပြစ်ခတ်မှုတွေကြောင့်အပြက်စီးအတိုင်းအတာဘလောက်ရှိတယ်ဆိုတာမစမ်းစစ်ရသေးဘူးလို့ဒေသခံသမိုင်းပညာရှင်ဦးခင်တန်းက AFP ကိုပြောထားပါရယ်။အပြက်စီးတွေကြားမှလက်နက်ကိုင်တပ်တွေရှိနေစေဖြစ်တယ်လို့သူကပြောပြပါရယ်။မြောက်ဦးမြို့ကိုကုလသမဂ္ဂ UNESCO ရဲ့ရှေးဟောင်းအမွေအနှစ်အဖြစ်ထိန်းသိမ်းတဲ့စာရင်းဝင်နိုင်မှုမြန်မာကစူးစမ်းဆောင်ရွက်နေတာပါအခုတိုက်ပွဲတွေကြောင့်စာရင်းဝင်နိုင်မှုစူးစမ်းမှုတွေထိခိုက်မှဆိုးရိမ်နေလို့မြန်မာနိုင်ငံရှေးဟောင်းသုတေသနအဖွဲ့ကလည်းကြေညာချက်ထုတ်ပြန်ထားပါတယ်ဒီကနေ့အထိမြောက်ဦးမြို့မှာတိုက်ပွဲတွေဖြစ်နေပြီးမြောက်ဦးမြို့ဆေးရုံမှာကုသမှုခံယူနေရသူ၈ယောက်ရှိတယ်လို့ဂယုဏလှိုင်သွေးလှူအဖွဲ့ဥက္ကဋ္ဌဦးအောင်တန်းဦးကဒီကနေ့ပြောတဲ့အကြောင်း AFP သတင်းမှာဖော်ပြထားပါတယ်အနာကရွာတစ်ခုမှာတေဆုံးသူ2ယောက်ရှိတယ်လို့လဲသူကအတည်ပြုပြောပါရရှင်